မြန်မာနိုင်ငံတွင်းအရတားအစိုးရလက်ထက်မှာတော့သတင်းရေးသားရယူဖော်ပြမှုကြောင့်သတင်းသမားတွေအဖမ်းခံရတာတရားစွဲဆိုထောင်ချအပြစ်ပေးခံရတာကြောင့်မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကစိုးရိမ်စရာအခြေအနေမှာရှိနေချိန်မှာပဲနိုင်ငံတော်သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့အသစ်အနေနဲ့သတင်းမီဒီယာအတွက်ဆောင်ရွက်ပေးနိုင်မှုအတိုင်းအတာတစ်ခုအထိအကောင်းမြင်မျှော်လင့်စရာရှိတယ်လို့တော့အခုအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်။ဒါပေမဲ့လို့သတင်းမီဒီယာတွေနဲ့အစိုးရတာဝန်ရှိသူတွေကြားယုံကြည်မှုတည်ဆောက်နိုင်မှုလိုသလိုသတင်းအချက်အလက်ရယူခွင့်ကိုလည်းဒီထက်ပိုလွတ်လပ်ခွင့်ပေးဖို့အရေးတကြီးလိုအပ်နေပြီလို့လည်းထောက်ပြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။နိုဝင်ဘာလ23ရက်နေ့တောက်ကြနေနေပြည်တော်မှာကျင်းပတဲ့သမ္မတကိုယ်တိုင်ဖွဲ့စည်းပေးထားတဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဂရုတစာပြုအခမ်းအနားမှာတော့သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့သတင်းမီဒီယာဥပဒေကိုလိုက်နာကြရမှာဖြစ်ပြီးပြည်သူတွေရဲ့နားမျက်စိတွေဖြစ်တဲ့သတင်းမီဒီယာရဲ့အခမ်းအနားကိုအလေးထားကြဖို့သမ္မတကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့တော့သတင်းမီဒီယာတွေပေါ်မှာဒီထက်ပိုပြီးအပြုသဘောဆန်တဲ့အမြင်သဘောထားရှိသင့်တယ်လို့အခုအသစ်ပြန်လည်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွင်းမှုတဲ့ဦးမြင့်ကျော်ကတုံ့တက်ပါတယ
်။ပြောကြတဲ့အကြောင်းတွေမှာဟိုမီဒီယာပေါ်မှာတန်လျာရှိတာမျိုးပေါ့နော်။နောက်ဖာတရင်းရယူခွင့်တော့ access to information တော့အပိုင်းမှာတော့သူကဟိုတန်လျာနဲ့ချင်းသက်တာမျိုးအမြင်မျိုးရှိတာတော့တတိထားမိတယ်။ဒီကောင်စီဝင်နေနဲ့အဲ့ဒီ wine တွေမှာဟိုပြောကြတဲ့ဟာတွေပေါ့နော်။မီဒီယာကိုနည်းနည်းအဆုံးမြင်တဲ့သဘောရှိရပါဘောနော်။အဲ့ဒီသဘောထားမျိုးတွေ့ရတော့အဲ့ဒါတော့ကျွန်တော်တို့ကသိကြဟိုသိမကောင်းပါဘော။ဒီနိုင်ငံတော်တိုင်ပင်ခံနဲ့အခုပထမဆုံးပြင်တွေ့ရတယ်။ဒါလည်းဟိုဘာပဲဖြစ်ဖြစ်ပေါ့လေ။သူနိုင်ငံတော်တိုင်ပင်ခံဘက်မှာအဲ့လိုအမြင်မျိုးတွေရှိပြီးတိုင်အောင်ဒီဟာကတော့ဟိုအကောင်းဘက်ကဖြစ်ရတခုလို့ကျွန်တော်တို့ထင်ပါတယ်။ဒီလိုမျိုးကွန်မြူနီကစာပွဲတင်အခက်တယ်ဆိုတော့ဟောကဒါကောင်းတဲ့အချက်တခုလို့ထင်ပါတယ်။ဟိုဒီချာတူအမြင်လေးရှိပြီးတိုင်ပေါ့လေ။
မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေကိုတက်ခင်းတဲ့ညစာစားပွဲကိုကိုယ်တိုင်တက်ရောက်လာတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဘက်ကတိတိတသားကိုအမြင်ကြည်လင်မှုမရှိဖြစ်နေတဲ့အချက်ကိုသတိထားမိပြီးတော့သတင်းမီဒီယာသမားတွေနဲ့အယက်သားအစိုးရတို့ကြားယုံကြည်မှုအတော်လေးကိုပြန်တည်ဆောက်ရမယ့်အနေအထားဖြစ်နေတယ်လို့လည်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေလည်းဖြစ်အခုအစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ရဲ့တွဲပတ်အတွင်းမှုနှစ်ဦးလှိုင်းသိဇင်ဝေခေါ်တာလွန်ဆောင်ထက်ကအခြေအနေကိုပြောပြပါရစေ။ကျွန်တော်တ
ို့ကဒီရှင်းဆက်ဖို့အရေးမကြီးဘူးပေါ့နော်မစင်းလာဘူးလောလောဆယ်ဟဲ့အဲနောက်ဆုံးသွားတဲ့အရာကိုပြန်ရအောင်တော်တော်ပြန်လုပ်ယူပါဦးဥပမာဆိုလို့ရှိရင်မီဒီယာဒေါ်ဆိုင်ကြီးကျွန်တော်တို့စကားပြောတဲ့အခါမှာသူကမီဒီယာပေါ်မှာအမြင်တော်တော်လဲနေတယ်အဲဒါကြောင့်လည်းကျွန်တော်ပြန်မှာပါတယ်ပေါ့နော်အဲဥပမာဆိုဆိုရှယ်မီဒီယာနဲ့အဲမိန်းစထရီးမ်မီဒီယာဆိုတာအတူတူပဲနော်ကျွန်တော်ကပြောတယ်မတူဘူးမိန်းစထရီးမ်မီဒီယာဆိုတာတာဝန်ယူမှုတာဝန်ခံမှုရှိတယ်social media ဆိုတာတာဝန်ခံမှုတာဝန်ယူမှုရှိဘူးပေါ့။ဒါကတော့လည်းမခံဘူး။ဆိုတော့အဲ့ဒီအခြေအနေကိုတိုင်းတက်လို့ရှိရင်အဲတော့သတိပြုလို့လည်းကဒီ media ကိုပုံပါလုံးဝအမြင်ကမရှိတော့ဘူးဆိုတာသိကြတယ်။အဲ့တော့ကျွန်တော်တို့ကဒီလိုမျိုးအခြေအနေဖြစ်နေတဲ့အတွက်ကြောင့်မလို့ဒီအခြေအနေဒါနောက်ဆုံးကြတဲ့အခြေအနေပေါ့နော်။ယနေ့ကဆက်လက်တကယ် media ရဲ့ရှိနေတယ်။အခုက media တွေပေါ်မှာအမြင်ကြည့်မှုရှိနေတဲ့အတွက်ကြောင့်အင်းဒီတော့ကျွန်တော်ကအဲ့ဒီအမြင်မကြည့်နိုင်ဘူးစပြီးထင်ရှားမှုတွေ့တယ်အဲ့လိုထင်ပြီးတော့မှနောက်ဆုတ်သွားတဲ့အရာတွေပြန်ပြီးဆွဲတင်ပြီးတော့ဒီထက်ရင်းစီမှုပြန်လည်တည်ဆောက်ဖို့စတော့မှာဖြစ်တယ်
သတင်းမီဒီယာကောင်စီအဖွဲ့အနေနဲ့တော့မြန်မာသတင်းမီဒီယာလောကဖွံ့ဖြိုးတိုးတက်ရေးနဲ့မြန်မာသတင်းသမားတွေအရေးတိထက်ပိုဆွမ်းဆွမ်းတမန်လှုပ်ဆောင်နိုင်မှုမျှော်လင့်ပေမဲ့အသင်းအဖွဲ့အလိုက်လက်တွေ့အကောင့်ထဲပေါ်နိုင်မှုကိုတော့စောင့်ကြည့်ရအောင်မှာဖြစ်တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ကဦးမြင့်ကျော်ကပြောပါတယ
်။လက်တလောအချိန်ကြီးဒီအဖြစ်အပျက်ဒီမှာမှမူတည်ပြီးတော့မီဒီယာကလည်းရိုက်ခတ်မှုရှိတယ်ဟိုတရားစွဲဆိုမှုတို့ဟောမီဒီယာရေးသားဖော်ပြမှုတို့စသဖြင့်အဲ့ဒီမှာတစ်ခါလေတချို့အရာဆိုးရလဲကြည့်ရပေါ့နော်ဒီချိုးကိစ္စမှာချာတော့ဖွဲ့စည်းရရှိတယ်ဆိုတော့ဟိုစိန်ခေါ်မှုတွေအဲ့လိုအခက်အခဲတွေကတော့ပုံပြီးများတဲ့ကာလလို့ဟိုပြောရမှတင်တယ်မီဒီယာအတွက်ပေါ့နော်ဆိုတော့ဟိုကောင်စီအခုဒီတက်တန်းမှာတော့ဟိုပါလာတဲ့သူတွေထဲမှာလည်းဟိုအတွေ့အကြုံမီဒီယာနဲ့ပတ်သက်လို့ပို့ပြီးတော့အတွေ့အကြုံရှိတဲ့လူတွေလည်းပါလာတယ်ပေါ့နော်သို့တော်လည်းဟိုအကောင်စီဆိုတာဟိုတူးပြတဲ့လုပ်တဲ့ဖွဲ့စည်းမဟုတ်တော့များနဲ့ဟိုနဲ့ဘယ်လောက်ထိစီစီစီနဲ့လုပ်နိုင်မလဲဆိုတာတော့အဲ့ဒါတော့တကယ်ပေါ်ထွက်လာလိမ့်မယ်လို့ကျွန်တော်ထင်တယ်နီးလုံးလုံးစင်မှာတော့ဟိုပို့ပြီးတော့ဟိုအကောင်ဘက်ကတော့ရှိနေတယ်သို့တော်လည်းအများကြီးတော့လည်းအားလုံးဝင်ဖြစ်မယ်လို့တော့လည်းအဲ့လိုမျိုးတော့ပြောပြတော့နည်းနည်းတော့ကောတည်တယ်လို့ထင်
တတိယမီဒီယာဥပဒေပုံမှန်73အရာသမရအမိတ်နဲ့အခုအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့မြန်မာသတင်းမီဒီယာကောင်စီရဲ့ဥက္ကဋ္ဌအဖြစ်ဟန်တာဝရီဦးအောင်ကျိုင်ကတာဝန်ယူပြီးသတင်းမီဒီယာကောင်စီအဖွဲ့ဝင်ပေါင်း29ဦးပါဝင်ပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်များဂရီးသစ္စာပြုခြင်းအခမ်းအနားကိုတော့နိုင်ငံတော်သမရပြည်ထောင်စုတရားသူကြီးချုပ်အာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌအပါအဝင်အစိုးရဝင်ကြီးတွေပါတက်ရောက်ခဲ့ကြပါတယ်လက်ရှိရိုက်တာသတင်းတော်နှစ်ဦးထောင်ချခံထားရတာအပါအဝင်မြန်မာသတင်းသမားတချို့ဖမ်းဆီးတရားစွဲဆိုခံထားရတဲ့အနေအထားကြောင့်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်အနေအထားကစိုးရိမ်စရာဖြစ်နေတယ်လို့နိုင်ငံတကာသတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်တဲ့အဖွဲ့တွေကဝေဖန်ပြောဆိုနေပြီးအရသာဆိုရလက်ထက်မှာသတင်းအချက်အလက်ရယူခွင့်သတင်းဖော်ပြခွင့်ကတိတိတသားကိုလွတ်လပ်မှုကင်းပြီးတော့အခက်အခဲတွေနဲ့ရင်ဆိုင်နေရခြင်းဖြစ်တယ်လို့လည်းမြန်မာသတင်းသမားတွေဘက်ကသုံးသပ်ပြောဆိုနေကြပါတယ်ရှင်